မြန်မာနိုင်ငံမှာဆက်ရနာတင်လိုက်တာနှစ်နှစ်ပြည့်ကနေအချိန်မှာတော့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့စစ်ကောင်စီကနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေတစ်ခုပြဋ္ဌာန်းလိုက်ပါတယ်။ဥပဒေတစ်အရနှစ်လအတွင်းနိုင်ငံရေးပါတီတွေအားလုံးပြန်ပြီးတော့မှတ်ပုံတင်ကြရမှာဖြစ်ပါတယ်။ပါတီအဖွဲ့ဝင်အင်အားနဲ့ရန်ပုံငွေသတ်မှတ်ချက်တွေပြည့်မီနိုင်မှုပါတီတွေအတွက်အခက်အခဲရှ
စစ်ကောင်စီဘက်ကထုတ်ပြန်လိုက်တာပါနှစ်လအတွင်းနိုင်ငံရေးပါတီအားလုံးပြန်လည်မတ်ပုတ်တင်ကြရမယ်ဥပဒေသင့်အရာတနင်္ဂနွေလုံးမှာရွေးကောက်ပွဲဝင်မဲ့ပါတီတွေအနေနဲ့ပါတီရံပုံငွေကိုကျပ်သိန်းတစ်ထောင်တင်ပြနိုင်မှသာမတ်ပုတ်တင်လျှောက်ထားနိုင်မှာဖြစ်ပါလေအရင်ကအန်ဒီဆိုရလက်ထက်ကပါတီရံပုံငွေကျပ်5သိန်းသတ်မှတ်ထားတာကိုကျပ်သိန်းတစ်ထောင်ထိတိုးလိုက်တာဖြစ်ပါလေပြည်내တိုင်းမှာသာရွေးကောက်ပွဲဝင်မဲ့ပါတီတွေဆိုရင်လည်းရံပုံငွေကျပ်သိန်း100ပြနိုင်မှသာပါတီမတ်ပုတ်တင်နိုင်တော့မှာပါအရင်ကကျပ်3သိန်းသာသတ်မှတ်ထားခဲ့တာဖြစ်ပါလေတနင်္ဂနွေလုံးမှာစီယုံမဲ့ပါတီဆိုရင်ပါတီဝင်အားကိုလည်းပါတီမတ်ပုတ်တင်ပြီးရက်90အတွင်းပါတီဝင်တသိန်းစီယုံနိုင်ဖို့လိုသလိုပြည်내တဲ့တိုင်းမှာပဲစီယုံမဲ့ပါတီဆိုရင်ပါတီဝင်တစ်ထောင်စီယုံနိုင်ရမယ်လို့သတ်မှတ်ထားပါလေဥပဒေအစ်ကလူနည်းစုတိုင်းရင်းသားပါတီတွေရပ်တည်နိုင်ရေးအခက်အခဲတွေ့နိုင်မဲ့ဥပဒေတစ်ခုဖြစ်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီထွေထွေတွေ့ရမှုဆိုင်းလိတ်က VOA ကိုပြောပါလေ
အလဲဆုံးပြောရရင်တော့တိုင်းရင်းသားပါတီတွေကိုကိုယ်တက်ဆိုင်ရာပြည်နယ်တွေကိုပဲတွန်းပို့ပြီးတော့မှပြည်တော်စုအဆင့်မှာဝင်ရောက်ပြီးနေရာမယူဖို့ရောက်ရှင်ပြန်ခြင်းမပြုနိုင်အောင်ဆိုပြီးတွန်းပို့လိုက်တဲ့ပတော်လို့ယူဆလို့ရပါတယ်ပြည်တော်စုအဆင့်မှာဆိုရင်တော့ဘလို့မှဝင်ပါလို့မရတော့တဲ့အနေအမျိုးရောက်သွားတာပေါ့နော်တိုင်းရင်းသားတွေဆိုတာကသူ့ပြည်နယ်ကိုယ်ပြည်နယ်မှာယူပဲနေကြတာမဟုတ်ဘူးလေနိုင်ငံလုံးအဆင့်နေကြတဲ့အနည်းဆုံးတိုင်းနဲ့ပြည်နယ်နှစ်ခု၃ခုလောက်မှာပြန်ပြပြီးနေကြတဲ့အနေအမျိုးရှိတယ်ကိုယ်ပါတီနေကပြည်တော်စုတစ်ခုလုံးကိုစွန့်ချုံနေတဲ့နေသားမျိုးမရှိဘူးသူတို့တတ်မှတ်ထားတဲ့ငွေကြေးနဲ့လူအရေးအတွက်ကိုမစည်းရုံးနိုင်ဘူးဆိုလို့ရှိရင်ကိုယ်နဲ့ငွေငွေချင်းဆက်ဆက်နေတဲ့တခြားပြည်နယ်တခြားတိုင်းတို့ကမှပဲဆင်းပြီးတော့မှရေတော့ပွဲဝင်နိုင်တဲ့နေသားမျိုးမရှိအောင်လုပ်ထားတယ်ဆိုတော့တတ်မှတ်ပြီးအားနဲ့တိုင်းသားလူမျိုးငယ်တွေခွင့်ရတွေကိုပေးတာမျိုးအယောင်ပြပြီးအခြားတစ်ဖက်မှာတော့ပြည်တော်စုအစ်စ်မှပေါင်းလှုပ်ရှားဖို့မရအောင်တမင်ပြန်ပြီးတော့ကန့်တက်လိုက်တာရှင်းအောင်မြည်တဲ့ဥပဒေဖြစ်နေတယ်လို့ယူဆလို့ရတ
ယ်။ SNLD ပါတီအနေနဲ့ပြန်လည်မတ်ပုံတင်မတင်ဆိုတာလောလောဆယ်မဆုံးဖြတ်နိုင်သေးဘူးလို့လည်းပြောပါတယ်။ရခိုင်ပြည်နယ်အခြေစိုက်မွတ်စလင်ဘာသာဝင်အများစုနဲ့ဖွဲ့စည်းထားတဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီအတွင်းမူဦးကျော်စိုးအောင်ကလည်းဥပဒေသစ်ကလူနည်းစုတိုင်းရင်းသားတွေဖွဲ့စည်းထားတဲ့ပါတီတွေရပ်တည်ဖို့ခက်ခဲတစ်ခုဖြစ်လာနိုင်တယ်လို့အခုလိုသုံးသပ်ပါတယ်။
ကျွန်တော်တို့နိုင်ငံရေးပါတီတူထောင်နေဆိုတာကကျွန်တော်တို့လူနေစုတွေရဲ့အတန်ပြည်သူတွေရဲ့အတန်ကိုပြည်တော်စုအစိုးရနဲ့ပေါင်းကူးပြီးတော့ပြည်သူအတန်ကိုနားထောင်ပေးအောင်ဒီလိုချင်းနဲ့ပြုစုရတဲ့နိုင်ငံရေးပါတီတွေဖြစ်တယ်။အခုအနေထားကဒီဥပဒေအရမင်းကသူ့ပြန်တဲ့ဥပဒေအရဆိုရင်ဟိုတနင်္ဂနွေလုံးဆိုရင်ဘလူးရေတသိန်းတိန်းကုန်ကဗန္ဒဝင်ဆိုရင်တိန်းတစ်ထောင်ဆိုတာကကျွန်တော်တို့လူနေစုဒီအနေနဲ့ဘလို့မှစောင့်ရှာဖွေလို့မရဘူးအနေနဲ့ဖြစ်နေတယ်။အဲဒီတော့လူနေစုတွေရှာဖွေလို့မရဘူးဆိုရင်လူနေစုတွေရဲ့အတန်ကသူ့တော်ကိုဘယ်လိုလုပ်ပြီးရောက်မလဲ။နိုင်ငံတော်အစိုးရကိုဘယ်လိုလုပ်ပြီးရောက်မလဲဆိုတော့ကျွန်တော်တို့တော့ကတော့အဲ့ဒါတော့ရှိသေးတယ်။အဲ့ဒါကြောင့်ကျွန်တော်တို့လူနေစုတွေရဲ့အနေအထားကိုကြည့်ပြီးမှနိုင်ငံရေးပါတီတွေကိုဒီလိုအနေအထားလုပ်မယ်ဆိုရင်ကျွန်တော်တို့ကိုလူနေစုအစိုးရကွဲပြားဆက်ဆံတဲ့ပုံစံဖြစ်သွားတယ်လို့ကျွန်တော်တို့ခန့်လန်းမိတယ်ခင်ဗျ
။နိုင်ငံရေးပါတီများမပုံနေခြင်းဥပဒေအရတနင်္ဂနွေလုံးရွေးကောက်ပွဲဝင်မဲ့ပါတီတွေဆိုရင်6လအတွင်းမှာနိုင်ငံတော်မျိုးနယ်ပေါင်းထက်ဝက်ဖြစ်တဲ့မျိုးနယ်150မှာရုပ်ကန်းတွေဖွင့်ရမှာဖြစ်သလိုတိုင်းနယ်ပြည်နယ်အစ်စ်မှာသာရွေးကောက်ပွဲဝင်မယ်ဆိုရင်အနည်းဆုံး5မျိုးနယ်မှာပါတီရုပ်ကန်းတွေဖွင့်လှစ်ဖို့လဲသတ်မှတ်ထားပါတယ်။ဒီသတ်မှတ်ချက်တွေကိုမလိုက်နာတဲ့နိုင်ငံရေးပါတီတွေကိုဖျက်သိမ်းသွားမယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ဥပဒေပြဋ္ဌာန်းလိုက်တဲ့နေ့ကစလို့နှစ်လအတွင်းလက်ရှိရှိနေတဲ့နိုင်ငံရေးပါတီအားလုံးပြန်လည်မတ်ပုံတင်ကြရမှာဖြစ်ပါတယ်။ဒီလိုမတ်ပုံမတင်ရင်ပါတီလိုလျောက်ဖျက်သိမ်းပြီးသားဖြစ်သွားမယ်လို့လည်းဆိုထားပါတယ်။တော်ဆန်းစုကြည်ဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပြန်ပြီးပါတီမတ်ပုံတင်မတင်ဆိုတာသိရအောင်ပါတီတာဝန်ရှိသူတွေကိုဆက်သွယ်ပေးမယ်အဆက်အသွယ်မရခဲ့ပါဘူးတကယ်လို့သာမတ်ပုံပြန်မတင်ရင်တော့အခုဥပဒေအရပါတီဆက်လက်ရပ်တည်ခွင့်မရှိတော့ဘဲအလိုလျောက်ပြတ်ပြတ်သွားမယ့်အခြေအနေမှာရှိနေပါတယ်ပြည်သူ့ပါတီဥက္ကဋ္ဌဦးကုတ်ကိုကြီးကတော့အခုလိုနိုင်ငံရေးပါတီတွေလိုက်နာဖို့ဥပဒေတွေထုတ်ပေးမယ်လဲမတိမငြိမ်ဖြစ်နေတဲ့အခုအခြေအနေမှာနိုင်ငံရေးပါတီတွေအနေနဲ့ရက်တီဖို့တောင်ခက်ခဲနေတာမို့ဥပဒေတိုင်လိုက်နာလုံဆောင်မှုခက်ခဲတယ်လို့ပြောဆိုပါရက
်နိုင်ငံရေးပါတီတရက်ဆိုတာကပြည်သူနဲ့ကွဲကွာလို့မရဘူးပြည်သူရဲ့စိတ်ချမ်းသာချက်ပြည်သူရဲ့အမြင်သဘောထားတွေနဲ့ ါတီတခုရဲ့ရည်တည်ရေးကဆက်ဆံနေဒီရွေးကောက်ပွဲပဲလုံးလုံးပါပဲလုံးလုံးဒီအချက်တဲကိုကျော်လွှားဖို့အတွက်အတွင်ကူးပြောင်းရေးကာလသဘောတူညီချက်တရက်ရဖို့လိုတယ်ဆိုတာကိုကျွန်တော်တောက်လျှောက်ပြောခဲ့တာဖြစ်ပါတယ်အဲ့တော့ဟိုနိုင်ငံရေးပေါ်ဝန်းကျင်အခြေအနေကောင်းရင်ပါတီတွေလည်းစည်းရုံးထုတ်ရှားရတာအဆင်ပြေမယ်အခုတိုင်းကလက်ရှိအစိုးရအဖွဲ့တာဝန်ရှိတဲ့သူတွေရဲ့လုံခြုံရေးတောင်မှတာဝန်မယူနိုင်တဲ့အချိန်မှာနိုင်ငံရေးပါတီတွေအနေနဲ့ပြည်သူကြားထဲမှာစည်းရုံးထုတ်ရှားဖို့ဆိုတာတော်တော်ကိုဖြစ်တယ်အဲ့တော့ဆိုလိုချင်တာကဟိုမြေကြီးမရှိဘဲနဲ့အပင်ဆိုင်လို့မရဘူးအဲ့တော့နိုင်ငံရေးဝန်ကျင်ကောင်းကောင်းရှိမှပဲနိုင်ငံရေးပါတီတွေအလားဒီရည်ရည်ဆိုတာကဆောင်ရွက်နိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်
။ပြည်သူပါတီအနေနဲ့လည်းပြည်လည်ဘတ်ပုံတင်မတယ်ဆိုတာမပြောနိုင်သေးဘူးလို့ဥက္ကုကကြီးက VOE ကိုတုံ့ပြန်ခဲ့ပါတယ်။အစ်စ်ပြတန်းလိုက်တဲ့ဥပဒေမှာမတရားသိမ်းကျဉ်းချာခံထားရတဲ့သူတွေဘာသာရေးကိုနိုင်ငံရေးအတွက်လွဲသုံးစားလုပ်နေတဲ့အဖွဲ့အစည်းတွေပါတီထောင်ခွဲပရှိဘူးလို့လည်းဖော်ပြထားတာပါ။2023ဩဂုတ်လမှာရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီကြီးကအရင်ကပြောဘူးသလိုအခုလိုနိုင်ငံရေးပါတီမတ်ပုံတွေဥပဒေတစ်တွေကိုပြတန်းလိုက်ပေမဲ့ရွေးကောက်ပွဲလုပ်မယ်မလုပ်ဘူးဆိုတာကိုတော့စစ်ကောင်စီဘက်ကအထေအကျထုတ်ပြန်ခြင်းမရှိသေးပါဘူးဒီနှစ်ထဲမှာရွေးကောက်ပွဲကျင်းပနိုင်မှုဆိုတာကအခြေအနေတွေပေါ်မူတည်ပြီးကျင်းပနိုင်မယ်လို့တမ်းပြောနိုင်သေးတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းပြီးခဲ့တဲ့ရက်ပိုင်းကပဲ VOA ဂျမဘိုင်းကိုပြောကြားထားပါတယ်ခင်ဗျာ